ဒီ2019ဇန်နဝါရီ29ကနေစပြီးတော့နိုင်ငံတကာငွေကြေးကော်ပိုရေးရှင်းကအလုပ်ယုံဆွေးနွေးပွဲတွေကိုရန်ကုန်မြစ်ကြီးနားလွိုက်ကော်ရီမှာလုပ်မယ်။အဲ့ဒီအလုပ်ယုံဆွေးနွေးပွဲတွေကိုဒီအကိုတို့ကနေပြီးတော့ကန့်ကွက်တာဘာကြောင့်ပါလဲရှင်
။ကကတော့ကျွန်တော်တို့ကအစဉ်တစိုက်ဒီဘက်ကနေပူပေါင်းပါဝင်မှုတွေဒီကတာဒီစီမံကိန်းတွေဆိုလို့ရှိရင်ကျွန်တော်ပတိပ္ပစာဖြစ်ပေါ်ရဆုံးနေမှာအများသောအဖြစ်စီမံကိန်းညာရှိတဲ့ဒီပုံမှာကျွန်တော်တို့တစ်ချိန်လုံးအရင်ဆွေးရတယ်ရောအခုလက်ရှိဆွေးရတယ်တစ်ချိန်လုံးကျွန်တော်တို့ကမထောက်ခံကြောင်းကန့်ကွက်ကြောင်းကိုကျွန်တော်တို့ကအမြဲတမ်းထောက်ပြပြောဆိုနေတာရှိတယ်ခင်ဗျ။အခုတော့ဒီလေဆိုအဲ့လိုမျိုးပေါ်မှာဒီ IFC ကနေပြီးတော့မှကျွန်တော်တို့ဒီ FEA ပေါ့နော် Strategy Information Impact Assessment ဆိုပြီးတော့အဲ့လိုပို့ဆိုပြီးကျွန်တော်တို့ချင်းကက်တာရှိလာတယ်ကျွန်တော်တို့ပြန်ကြည့်တဲ့ခါကျတော့ Number 1ကလုံးဆောင်မယ်ဆိုရှင်ဒီလက်ရှိအစိုးရကသွားနေတဲ့ဒီ Maintain ဖြစ်စဉ် Process ကိုထိခိုက်စေနိုင်တယ်ဒီ Data ခံတွေနေနဲ့ပေးပါဝင်ဖို့အတွက်အခွင့်အရေးတွေအရင်နေပါနေတယ်ပြီးတော့လက်ရှိမှာဘဘူးဦးကြီးချုပ်ကံမှုစနစ်တွေအများကြီးရှိနေတဲ့အနေအထားမျိုးမှာဒီဆွေးနွေးပွဲတွေကဒီတာခံတွေအတန်ကိုမပါနိုင်ဘူးဆိုတဲ့ဟာကိုကျွန်တော်တို့ပြောချင်တယ်မိကြောင့်တခြားမှာပါဝင်နေတဲ့လူထုတွေမိခိုနေတဲ့လူတွေရဲ့အတန်တွေဆုံးဖြတ်ချက်တွေပေးပါဝင်ဖို့လိုတယ်အခုချိန်နေမှာတော့ကျွန်တော်တို့ရဲ့အတန်တွေကလည်းမထွက်နိုင်တဲ့ပုံမှာဒီလိုလုပ်တဲ့ဟာကဥနေမြင်တာမှမရှိဘူးလို့ကျွန်တော်တို့မြင်နေတော့ကျွန်တော်တို့ထုတ်ပြန်ကြေညာခြင်းဖြစ်တယ
်ဒါဆိုတော့အရင်ဆွေးရလက်ထက်ကလည်းဒီရေကားသားတွေကိုပေါ့နော်ကန့်ကွက်ခဲ့ကြတယ်အခုအနေဒီအစိုးရလက်ထက်မှာလည်းဒီတိုင်းသားအကိုတို့အဖွဲ့အစည်းတွေကနေပြီးတော့ကိုဒီကန့်ကွက်တဲ့အပေါ်မှာရောသူတို့ဘက်ကလက်ခံနိုင်တဲ့အနေအထားမျိုးရှိမလားရှင်ဘယ်လိုထင်လဲရှင
်ကျွန်တော်တို့အရင်အစိုးရလက်ထက်မှာတော့ကျွန်တော်တို့ဒီအတရေဝင်အစားပြဖို့တာကြီးကျွန်တော်တို့ဒီလက်မှတ်ခံတာကြီးကျွန်တော်တို့လုပ်ခဲ့တယ်ခင်ဗျအဲ့ဒီပုံမှာတစ်စုံတရာတော့သုံးပြန်တာတော့မရှိသေးဘူးလက်ထက်မှာတော့ကျွန်တော်တို့မြင်ရင်ပို့ဖို့ရှိတယ်အခုဒီရေးဟာကြတော့ဒီ IFC ကနေပြီးတော့မှကျွန်တော်တို့လက်ရှိဆိုရတော့ဒီပုံနဲ့ပုံစံမျိုးဖြစ်နေတယ်ပေါ့ဒါကြောင့်ကျွန်တော်တို့ကတော့ဒီပုံမှာကန့်ကွက်ကြောင့်လက်ရှိဆိုရစီအောင်လဲကျွန်တော်တို့ပြောတယ်ဒီပြင်ကျွန်တော်ဒီအစိုးရကိုလည်းကျွန်တော်တို့အခွင့်အရေးတန်ပြီးတော့မှဒီကတာဒီတောက်တင်ချောင်းကိုလည်းကျွန်တော်တို့ရဲ့သဘောထားမှတ်ချက်တွေပြီးတော့ကျွန်တော်ပြင်ဆင်ထားတဲ့တင်လေးတင်ပြတဲ့အချက်တွေလည်းကျွန်တော်သိဖို့ရှိပါတယ်။အဲကျွန်တော်ထင်တာတော့ဒီ February နဲ့ March တဲမှာရှိကြတာခင်ဗျာကျွန်တော်တို့ဟိုလေးလာရှာဖွေထားတဲ့အရာတွေဆိုပြီးပို့အောင်ပြောရခင်ဗျာ
။ဟုတ်ဟုတ်ကဲ့ရှင်။အဲလေးလာရှာဖွေထားတဲ့အရာတွေမှာဘယ်အချက်တွေပါမလဲရှင
်။အဓိကကတော့ကျွန်တော်တို့လက်ရှိပေါ့ဒီကတာဒီတောက်နိုင်ငံတွေဘယ်လိုမျိုးကောင်းကျိုးရှိမလဲဘယ်လိုမျိုးဆိုးကျိုးတွေရှိမလဲဘယ်လိုမျိုးဥပဒေတွေကတော့ကျွန်တော်တို့ပြင်ဆင်ထားဖို့လိုအပ်မလဲ။အဲပြီးတော့ဒီကခဏလေးရဲ့အခွင့်အရေးတွေကိုဘယ်လိုမျိုးစကွယ်လုံခြုံမှုတွေလုပ်ပေးနိုင်မလဲ။ပြီးတော့ငလင်နဲ့ပတ်သက်လို့ဘယ်လိုမျိုးတွေထိခိုက်နိုင်လဲဆိုတဲ့အခါနိုင်ငံကအတွေ့အကြုံနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုလိမ့်လာထားတာခင်ဗျအဲ့အရာတွေကိုတင်ပြလို့ရှိကြပါခင်ဗျ။အ
ခုလက်ရှိအခြေအနေမှာရောတိုင်းသားဒေသတွေမှာပေါ့နော်တန်လွင်မြစ်နဲ့အေရဝတီမြစ်မှာစောက်မဲ့စီမံကိန်းတွေနဲ့ပတ်သက်ပြီးတော့ကိုဘာတွေခန်းစားနေရတာမျိုးတွေရှိလဲရှင်
။လုံးလုံးလတ်လတ်တော့ကျွန်တော်တို့ဒီတန်လွင်မြစ်ကြောင်းမှာဆိုလို့ရှိရင်ကျွန်တော်ပြည့်ရဲ့ရက်ပိုင်းကပဲကျွန်တော်ပတ်ပြန်လာတယ်ပေါ့။ကျွန်တော်ဘက်ကမြို့မြူဖားရဲ့အကလုံးကြီးတာဒီရေကတာစီမံကိန်းနဲ့ပတ်သက်ပြီးတော့မှဖြစ်ပေါ်လာမဲ့ဆိုးကျိုးတွေကိုသိချာမပြည့်နေကြဘူး။ပြီးတော့ဒေသခံတွေကိုယ်တိုင်ကလည်းဒီစီမံကိန်းမှာဘယ်လောက်ကြီးအကျိုးအမြတ်ရှိလဲသူတို့ဘုံမှာဘယ်လိုမျိုးထိခိုက်နိုင်လဲဆိုတာကိုဘာမှကိုနားမလည်ဘူး
။ပဋိပက္ခမပြီးဆုံးငယ်ကာလတွေနဲ့ဒီပေါ့နော်ဖက်ဒရယ်ဒီမိုကရေစီမြောက်ကင်ကာလအထိကိုရေကတာစီမံကိန်းတွေကိုဘာကြောင့်ရပ်ဆိုင်ထားစေချင်တာလဲရှင်
။ဒါတော့ငင်းချမ်းရေးတည်ဆောက်တဲ့ဆိုတဲ့အခါမှာအရေးကြီးဆုံးကတော့ယုံကြည်မှုပါ။ဒီအချိန်ဒီမှာငင်းချမ်းရေးကိုအကြောင်းပြုပြီးတော့မှရင်းနှီးမြှုပ်နှံနေတဲ့ခွင့်ပြုရေးကောင်းစဉ်တက်ပြီးတော့မှပဋိပက္ခနယ်မြေတွေမှာ free voice နဲ့ကိုလုပ်ဆောင်တယ်။လုပ်ဆောင်တဲ့အခါကျတော့ကျွန်တော်တို့ပြဿနာကနှစ်ဖက်ကယုံကြည်မှုဟိုတည်ဆောက်ပြီးတော့ငင်းချမ်းရေးသွားတဲ့အခါမှာယုံကြည်မှုကပြတ်သွားစေနိုင်ပါလေခင်ဗျာ။ဘာကြောင့်လဲဆိုတော့ဒီဆောက်လုပ်တဲ့အခါမှာလမ်းဖောက်တဲ့အားတွေရှိမယ်၊တကားဖောက်တာတွေရှိမယ်၊ဒီသားမှနေနေစုမှုမှုတွေစစ်တပ်တွေတိုးချတဲ့အနေအထားမျိုးတွေရှိလာမယ်။ဒီချင်းမျိုးတွေကတစ်ဖက်နဲ့တစ်ဖက်ကြားမှာယုံကြည်မှုကိုပြတ်ပြားစေနိုင်တယ်။ငင်းချမ်းရေးကိုပို့ပြီးတော့ထိခိုက်စေနိုင်တယ်။ဒါကြောင့်မလုပ်သင့်ဘူးလို့ပြောတာပါခင်ဗျာ။ကျွန်တော်တို့နားလေတာဒီအစိုးရစစ်တပ်ကမှလည်းအထုတ်ချာအာဏာတွေကစစ်တပ်မှအားကြီးရှိနေတယ်လို့ကျွန်တော်တို့မြင်ရတယ်ဗျာ။ဟိုတိုက်ခိုက်နေရတယ်အားကြီးတွေ့နေတယ်။ဒီလိုအနေအထားမျိုးမှာဒီသားဆန်တွေရဲ့အဆန်တွေဒီလိုသဘောထားတွေမှတ်ချက်တွေစီမံကိန်းတက်ပြီးတော့ကောင်းမွန်ပြောနိုင်အောင်လုပ်ဖို့ပြီးတော့ဒီချင်းမျိုးတွေကမလုပ်သင့်ဘူးလို့ကျွန်တော်တို့ကပြောတာပါ
။ဟုတ်ကဲ့ပါကိုစောတာဘိုးကြီးခုလိုဖြစ်ပြီးတာကျေးဇူးတင်ပါတယ်ရှင်။
ဟုတ်ကဲ့ကျေးဇူးကြီးတင်ပါတယ်ခင်ဗျာ။